Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ17ရက်ကြာတာပြည်နေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ဆွေးနွေးဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုတည်ပါဖို့ရုရှားအကြိုးပန်းတဲ့အကြောင်းအမေရိကန်ထက်လွှတ်တဲ့အစီရင်ခံစာကိုရုရှားကပယ်ချလိုက်ပါတယ်။ဒီခိုင်ပြင်းတဲ့မြောက်ပိုင်းမှာမွတ်စလင်ရွာသား10ဦးပြည်မဲ့တပ်ဖြတ်ခံရတဲ့ကိစ္စမှာတာဝန်ရှိသူတွေသူတွေကိုအရေးယူဖို့နဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဆွေရွာကလက်ခံဖို့တည်ယူတာတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထဲနဲ့တူချင်ညာပြေးပါပါ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတို့ထဲမှာတော့ NCA အပြည့်အရှစ်ဖွဲ့အရေးပေါ်အစည်းအဝေးကျင်းပတဲ့အကြောင်းနဲ့အတူနှားဆင်ကြရမှာက
ဒါရှိဒီပြည်နေတဲ့ဟာတွေတို့ဒီမှာဘလောက်ပဲပြောအကြောက်တရားတွေရှိနေတယ်။တို့ဘင်္ဂါလီတွေပြန်ဝင်လာပြီးတော့ဒီကြကန်ဂျပန်တွေစိုးရိမ်နေတာရှိတယ်။နောက်ကမွတ်စလင်တွေဘက်ကလည်းအခ
ုမြန်မာသတင်းမီဒီယာအကောင်စီတွေ့ပဲအတွင်းရင်းမှုနဲ့ဦးကျော်စွာဝင်းပြောသွားတာပါ။အပြည့်စုံကိုတင်းနေပြီးမှနှားဆင်ကြရပါမယ်။ဒါပြင်ဘတ်ဂျက်ကာလပြောင်းလဲသတ်မှတ်တဲ့လွှတ်တော်ကဆွေးနွေးချက်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်နှင်ဦးနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုထိပါဖို့ရုရှားနိုင်ငံကကြိုးပမ်းခဲ့ကြောင်းအမေရိကန်ထက်လွှတ်တဲ့အစိုးရကစားအခြေမြင့်မရှိသလိုနှစ်နိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေကြောင်းရုရှားကတုံ့ပြန်လိုက်ပါတယ်။အမေရိကန်တက်လို့တော့ဒီမိုကရက်ကိုယ်စားလှယ်ရဲ့အစီရင်ခံစာမှာတော့ဒီမိုကရေစီစနစ်ကိုတိုက်ခတ်တဲ့ရုရှားရဲ့လွှတ်တော်ကအမေရိကန်ရွေးကောက်ပွဲမှာလာမကဘဲနိုင်ငံတကာတိုက်တာနဲ့ဖြစ်ပေါ်နေကြောင်းပြောဆိုထားတယ်လို့သမ္မတတော်နဲ့ထရန့်အနေနဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဟန်တားဖို့ပြက်ကွက်ခဲ့ကြောင်းလည်းပြောဆိုထားတာပါအမေရိကန်မျိုးသားလုံခြုံရေးအဖွဲ့ဒီလောက်ထိကြီးမားတဲ့ချင်းချောက်မှုမျိုးကိုဘယ်သမ္မတအဆက်ဆက်ကမှလက်လျူရှုခဲ့တာမျိုးမရှိခဲ့ကြောင်းလည်းတက်လို့တော့နိုင်ငံခြားဆက်ဆံရေးကော်မတီဝင်ထိတ်တဲဒီမိုကရက်ကိုယ်စားလှယ်ဘင်ကာရင်ကပြောဆိုခဲ့ပါတယ်ရုရှားရဲ့လွှတ်တော်ကိုမဟန်တားနိုင်ခဲ့ရင်ဒီနေ့ရွေးကောက်ပွဲမှာရော2020သမ္မတရွေးကောက်ပွဲမှာပါရုရှားကစွပ်ဖက်လာလိမ့်မယ်လို့လည်းသတိပေးခဲ့တာပါရုရှားဆိုရပြောခွင့်ရသူဒီမထရီပက်စကော့ကတော့ဒီနေ့ရင်းတောက်တွေနဲ့တယ်လီဖုန်းကတဆင်ဒင်းစာရှင်းလင်းပွဲလုပ်ရမှာရုရှားကစွပ်ဖက်မှုတွေရှိနေကြောင်းစွပ်စွဲချက်တွေကအချိန်မြင့်မရှိဘူးဆိုပြီးပြောဆိုပယ်ချခဲ့တာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားသာပူးပေါင်းဆောင်ရွက်မှုစွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးအထူးစုံစမ်းရေးမှူးရောဘတ်မူလာနဲ့တွေ့စရာမလိုလောက်ဘူးလို့ပြောဆိုလိုက်ပါတယ်။မနေ့ပုတ်ထုံးကြီးကနော်ဝေဝင်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးနောက်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကအခုလိုပြောတာပါ။ရုရှားနဲ့ပေါင်းကြံခဲ့တာမရှိဘူးဆိုတာကိုသမ္မတကထပ်ပြီးပြောပါတယ်။တကယ်တမ်းပေါင်းကြံခဲ့တာကတော့ဒီမိုကရက်တီနဲ့ရုရှားတွေဖြစ်တယ်။အောက်လန်းနီနဲ့ဆက်ပြီးတိုက်ခိုက်နေကြဆဲပဲလို့လည်းသမ္မတကပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်သမ္မတနဲ့တွေ့ဆုံမေးမြန်းလိုတဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မူလာကသမ္မတထရန့်ရဲ့ရှေ့နေတည်နဲ့ပြောဆိုထားတာရှိတယ်ဆိုတဲ့သတင်းတွေထွက်နေတာပါဒီစုံစမ်းစစ်ဆေးမှုကိုလည်းဒီမိုကရက်တီရဲ့လိညာမှုတစ်ခုအဖြစ်သမ္မတကပြောဆိုပါတယ်စုံစမ်းစစ်ဆေးမှုတွေမှာတော့အခုချိန်ထိသမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနန်းဖို့ကိုဆွဲချက်တင်ထားပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ဖလင်းကလည်းအပြစ်ရှိကြောင်းဝန်ခံထားတာဖြစ်ပါတယ်
ဤဝင်ငွေနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်အလုပ်ဖြစ်နေကြောင်းနဲ့ဤဝင်ရဲ့ပက်ထင်းတဲ့မစ်ဆိုင်တုံးစီစဉ်တဲ့အရှိန်လေဗန်ဒေတာကတခြားလူရက်တွေပေါ်စိုးရိမ်မကင်းဖြစ်နေရတယ်ကိုတော့တိကျကိစ္စရပ်တွေဖြစ်ကြိုက်တွယ်ဖို့လိုအပ်ကြောင်းဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါဟီနီကပြောဆိုလိုက်ပါတယ်နျူကလ িয়ার စီစဉ်တွေကိုကန့်သက်လျှော့ချမဲ့ဤဝင်နိုင်ငံကိုအပြန်အလှန်အနေနဲ့ဗန်နိုင်ရပိတ်ဆို့တံခတ်မှုတွေလျှော့ချပေးမဲ့2015ခုနှစ်ကသဘောတူညီချက်နဲ့ပတ်သက်ပြီးဗြိတိန်ပြင်သစ်ဂျာမနီဤဝင်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဘယ်ကျန်းနိုင်ငံဘရက်ဆယ်မှာဒီကနေ့တွေ့ဆုံပြီးနောက်မှာပဲပြောကြားလိုက်ကြပါ။ EU ကတော့နျူကလ িয়ার လုပ်ငန်းတွေဟာငင်းချဲနဲ့ရွေချဲနဲ့သာဖြစ်ကြောင်းပြောဆိုထားပါတယ်။တွေ့ဆုံမှုပြီးဒီနောက်တွေကိုပြောတဲ့အချိန်မှာတော့ EU နိုင်ငံကြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရက်ကိုတခြားတန်တမာတွေနဲ့အတူမတွေ့ရပေမဲ့မနေ့ကတော့သဘောတူညီချက်ကိုအားပေးထောက်ခံကြောင်းပြောဆိုခဲ့တယ်လို့အမေရိကန်ကဖြတ်လို့ဖြစ်စီမူဝါဒတွေကျင့်သုံးလာနေကြောင်းလည်းဆွဆွဲပြောဆိုထားတာပါ။ကမ္ဘာအင်အားကြီးငါးနိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကိုအမေရိကန်ပါဝင်အားလုံးကလေးစားလိုက်နိုင်ဖို့လိုအပ်ကြောင်းပြည်ထောင်နိုင်ငံရေးဝန်ကြီးရောင်းအက်ဖ်လက်ဒရင်းကလည်းပြောဆိုထားပါပြည်ထောင်နိုင်ငံရေးဝန်ကြီးဘောရစ်ဂျွန်ဆန်ကတော့သဘောတူညီချက်ကိုနိုင်ငံတကာတိုက်တာနဲ့ထောက်ခံမှုအီရန်နိုင်ငံကိုဒေသတွင်းမှာအင်းနီချင်းကောင်းဖြစ်လာအောင်ခွင့်ရေးပေးဖို့အရေးကြီးကြောင်းပြောဆိုထားပါတယ်
ပြီးခဲ့တဲ့လကတော်မီချောင်းတောင်ကုန်းတွေပေါ်မှာတစ်ပင်တစ်တော်တွေပြုံးတိခဲ့ရတဲ့အမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့ရဲ့မြောက်ပိုင်းမှာရေကြီးမြေပြိုရာကြောင့်အနည်းဆုံးလူ16ဦးသေဆုံးပြီးအိမ်တချို့ပျက်စီးပါတယ်။အနည်းဆုံးလူ16ဦးလည်းပျောက်ဆုံးနေတာနဲ့အတူရဲတပ်ဖွဲ့တွေအမျိုးသားအစောင့်တပ်ကမ်းခြေဆောင်တပ်တို့ရဲ့အကူအညီနဲ့လော့စ်အိန်ဂျလိစ်ခရိုင်ကရှာဖွေခဲ့စေ ဖြစ်မြင်တဲ့အကြောင်းစန်တာဘာဘရာခရံရဲ့ပြောခွင့်ရအမ်ဘာအန်ဒါဆန်ကပြောပါတယ်။မြေပြိုမှုဖြစ်စေခဲ့တဲ့မိုးသက်မုန်တိုင်းကအင်္ဂါနေ့အစောပိုင်းမှာပြက်ပြက်သွားခဲ့တာကြောင့်ဒူးလောင်မြုပ်တဲ့ရွှေနေတဲ့မှာအိမ်တွေထဲမှာပိတ်မိနေသူတွေကိုရဟယင်တွေခွေးတွေအသုံးပြုရှာဖွေနေတဲ့အရေးပေါ်ကဲစရိတ်လုပ်သားတွေအတွက်လမ်းရှင်းသွားစေတာပါအ ਨੇ စုံအိမ်သားစင်ပေါင်းများစွာပျက်စီးဒါမှမဟုတ်လဲခေါင်းတည်တဲ့ဒေသတွေမှာတော့အပျက်အစီးကြီးကြီးမားမားရှိနိုင်တယ်လို့လဲစန်တာဘာဘရာခရိုင်ရဲမှုကပြောဆိုထားပါတယ်ရှင်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်နှောင်းမြို့နယ်မှာမွတ်စလင်ရွာသား10ဦးဥရမဲတပ်ဖြတ်ခံရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့လူခွင့်ရေးချုပ်ဖောက်မှုရဲ့အားလုံးကိုပေါ်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာစိုးရကလက်ခံမှုဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောင်းမြို့နယ်အင်းနေချေရွာတုတ်တံသာတွေ့ခဲ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသူတွေဖြစ်တဲ့အကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲ EU ကတိုက်တွန်းလိုက်ကြပါဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်စစ်ဆေးတေချာပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးလိုအပ်နေတဲ့အကြောင်းအခုဖြစ်ရကပြသနေရကြောင်းအဖြစ်မှန်ကိုသိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့သတင်းမီဒီယာတွေကိုမြန်မာစိုးရကခွင့်ပြုဖို့လဲ EU ကတိုက်တွန်းလိုက်ကြပါတမန်တော်ကဝဲဦးစည်းချုံရုံရဲ့မနေ့တုန်းကထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလတရနေ့ကတမန်တော်ရဲ့နယ်နေရှင်းလင်းရေးစစ်ဆင်ရေးအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီချမ်ပတ်မှာ10ဦးကိုစစ်တပ်ကစစ်ဆေးမြင်းမြန်ပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်တပ်ဖြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့ညီအရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြေကြောင်းကြားဖို့ပြက်ကွက်ခဲ့သူတွေနဲ့တာဝန်ရှိသူအစင်းစင်ကိုလည်းအရေးယူသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
မြန်မာနိုင်ငံကိုသုံးပြကြခီးစဉ်အဖြစ်ဒီကနေ့ရောက်လာတဲ့ဂျပန်နိုင်ငံသားဝင်ကြီးတာရိုကိုနိုဟာဒီကနေ့မှာတော့ရန်ကုန်မြို့ကစစ်တွင်းချဆုံးသူဂျပန်စစ်သည်တွေမြုပ်နှံထားတဲ့တင်းကျိုင်းကိုတွားရောက်ကာရဝပြုပါတယ်ဂျပန်နိုင်ငံသားဝင်ကြီးဟာမနေ့ပြန်မှာတော့မြန်မာနိုင်ငံသားဝင်ကြီးလည်းဖြစ်နိုင်ငံတော်အထိုင်းမင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်ခီးစဉ်အတွင်းဂျပန်နိုင်ငံသားဝင်ကြီးဟာတမတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။စနေနေ့မှာတော့မကြသေးခင်တုန်းကတကြောပြန်ပြိပခတ်တွေကျုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုတွားရောက်မှာပါ။ဂျပန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်မတိုင်မီမနေ့တုန်းကတော့ပြီးခဲ့တဲ့လတဲ့ဖမ်းဆီးခံခဲ့ရတဲ့ Reuters သတင်းဌာနကမြန်မာသတင်းသမား2ဦးကိစ္စအပါအဝင်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့စိုးရိမ်မကင်းစရာတွေကိုမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ကြောင်းဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒဲရှုဂါကပြောဆိုထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာအတိုင်းအဝန်းကအလေးထားတဲ့စံတမိုးတွေဖြစ်ကြောင်းလဲမနေ့တုန်းကတိုကျိုမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံကအမေရိကန်ဆိုရရဲ့ငွေစုစာချုပ်တွေဝယ်ယူစုဆောင်မှုတွေကိုလျှော့ချတာဒါမှမဟုတ်ရပ်ဆိုင်းတဲ့အထိလောက်ကောင်းလောက်လာနိုင်ကြောင်းသတင်းထွက်ပေါ်လာတဲ့ပေါ်တရုတ်နိုင်ငံကမဟုတ်မှန်ကြောင်းငြင်းဆန်လိုက်ပါတယ်။အမေရိကန်ဆိုရရဲ့ငွေစုစာချုပ်တွေဈေးကွက်မှာလူကြိုက်နည်းလာသလိုကုန်သွယ်ရေးအရတင်းမာမှုတွေကြီးထွားလာနေချိန်မှာအခုလိုဆောင်ဖို့တရုတ်ဆိုရအကြီးအကဲများရှိတွေကတိုက်တွန်းနေတာဖြစ်တဲ့အကြောင်းအမေရိကန်ချီဆက် Bloomberg စီးပွားရေးစာဆောင်ကသတင်းရင်းမြစ်တချို့ကိုကိုးကားရေးသားဖော်ပြခဲ့တာပါ Bloomberg သတင်းဖတ်ပေါ်လာပြီးနောက်မှာပဲဈေးကွက်ထက်မှာငွေစုစာချုပ်တန်ဖိုးတွေချဆင်းသွားသလိုအမေရိကန်ဒေါ်လာတွေကိုထုတ်ရောင်းလာတယ်လည်းရှိခဲ့ပါတယ်တရုတ်နိုင်ငံပြည်ပငွေကြေးလဲလှယ်ရေးကြီးကြပ်မှုဌာနကတော့ Bloomberg တင်တာနဲ့ဖော်ပြချက်ဟာအချက်လက်မှားယွင်းတာဒါမှမဟုတ်တရင်တူဖြစ်နေကြောင်းဒီကနေ့ပဲကြေညာချက်တစ်စောင်ကို website ကနေထုတ်ပြန်ခဲ့တာပါ။ဒီဥနငံမှာအမြောက်များရှိနေတဲ့ပြပအရန်ငွေချေးတွေကိုဈေးကွက်အခြေအနေနဲ့ရင်းနှီးမြှုပ်နှံမှုလိုအပ်ချက်တွေပေါ်မူတည်ပြီးကျန်းကျန်းချင်ချင်စီမံခန့်ခွဲထားကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီဥနငံဟာကမ္ဘာမှာပြပအရန်ငွေချေးအများဆုံးပိုင်ဆိုင်တဲ့တိုင်းပြည်ဖြစ်ဒေါ်လာ 3.1 trillion အထိစုဆောင်းထားတာပါ။ဒေါ်လာ1ပီလီယံတမိုးရှိတဲ့အမေရိကန်ငွေစုစာချုပ်တွေကိုတရုတ်နိုင်ငံကဝယ်ယူစုဆောင်းထားကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကပြောဆိုထားတဲ့အတွက်လည်းတရုတ်နိုင်ငံဟာအမေရိကန်ဆိုရကျွေးမိကိုပြပမှာအများဆုံးထိချုပ်ထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်
။အာဖရိကမြောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့တူနီရှားနိုင်ငံမှာအစိုးရရဲ့ချိုးချံချွေတာရေးအစီအစဉ်တွေအပေါ်အကြမ်းဖက်ဆန့်ကျင်မှုအတွင်းလူပေါင်း900ကျော်ဖမ်းဆီးထားကြောင်းအာဏာပိုင်တို့ကပြောပါတယ်။မနေ့ဗုဒ္ဓဟူးနေ့တနေ့တည်းမှာပဲလူပေါင်း300ကျော်ဖမ်းလာလို့အာဏာပိုင်တို့ကပြောပါတယ်။အခွန်ထပ်တိုးကောက်တာကိုအစိုးရရဲ့ဘတ်ဂျက်တစ်ထဲကိုထည့်တဲ့အပေါ်တုံ့ပြန်နေပြီးခဲ့တဲ့တနင်္လာနေ့ကဆက်ခဲ့တဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့မြို့အတော်များများမှလုံခြုံရေးတပ်ဖွဲ့တွေချထားခဲ့ပါတယ်။အနာရှင်ဇိုင်အယ်အဘင်တိုင်းဘင်အလီကို2011ခုနှစ်မှာဖြုတ်မချနိုင်ခင်ကာလရှည်ကြာခဲ့တဲ့အဂတိလိုက်စားမှုနောက်အလုံးလက်မဲ့များပြားမှုတွေကြောင့်တူနီရှားနိုင်ငံကိုအကျက်ရိုက်စေတာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်ပါအလှပ်ဖြစ်ပါတယ်ရှင်။အကျန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစုပူအကျန်းဖက်မှုတွေပြုလုပ်ဖို့ရှိနေတယ်ဆိုတာဒေတာအာဏာပိုင်တွေစီကသိကြရတယ်လို့သတင်းသွားရယူခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်ကြတဲ့သူတွေဟာစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရတယ်လို့လည်းပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ကြမ်းမမှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုမြန်မာသတင်းမီဒီယာကောင်စီကဦးဆောင်ပြီးပြည်တွင်းမီဒီယာတွေနဲ့ဇန်နဝါရီ6ရက်ကနေ10ရက်ထိတွားရောက်သတင်းရယူခဲ့တာပါ။သတင်းတွားရောက်ရယူခဲ့ပြီးတွားရောက်ခဲ့တဲ့ခီးစဉ်ကြောင်းကိုဒီကနေ့ဇန်နဝါရီ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။သတင်းတွားရောက်ရယူရမှာတော့ရခိုင်ပြည်နယ်မှာစူပူမှုတွေပြုလုပ်ဖို့ရှိရဆိုတာဒေတာအာဏာပိုင်တွေရှိကသိရှိရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကောင်စီဝင်ဦးအောင်ကျိုင်ကပြောပါတယ်
။ကျွန်တော်တို့သိရသလား၊စုံစမ်းခဲ့ရသလားတကယ်အနေနဲ့ပုဂ္ဂိုလ်တွေရဲ့အပြောအယကိုနိုင်ငံကြီးပြန်မဝင်နိုင်အောင်ကြားဖို့ဒီရွယ်ချက်နဲ့ဒီအပိုင်းတွင်းမှာစုမဲ့ဆိုတာကိုလူတင်ရတယ်။ရှေ့ရဲ့ကိုယ့်ရဲ့ဆေးရဲ့စုမဲ့ဒီလိုပြောကြတယ်။ဒါအရှင်ခါကြရီကကြားရတဲ့တွင်မှာအဲ့ဒီအချိန်မှာကျွန်တော်တို့ဘာသွားပြရလဲဆိုတော့ငားရဲ့နေကကံရောစစ်ကြောင်းခုကိုမိုင်းခွဲပြီးတဲ့နောက်မှာရေစက်ချောင်းကရွာမှာအောင်ဝဲခံတဲ့အိမ်မအနေနဲ့ခန္ဓာနိုင်ငံပြည်စုပြီးတော့အခမ်းအနားလုပ်တဲ့ညလုံးပဲဒီဟာကိုလည်းကျွန်တော်တို့ကြားခဲ့ရပါတယ်အဲ့တော့ကျွန်တော်ဘာပြောချင်လဲဆိုရင်ဖြည်းဖြည်းနဲ့ပြန်ဆုလာပြီးတော့သူတို့ပြန်တက်စကားထားလို့အစီအစဉ်ရှိတယ်လို့ပြောချင်ပါတယ်အဲ့ဒါကလည်းပဲတက်စရာလူမျိုးအာဏာပိုင်တွေကကြိုးပင်းပြီးပြင်ဆင်ထားပါတယ်
မြေပြင်ကွေးစင်တရင်းယူရမှာတော့အကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့လူမှုအတိုင်းဝိုင်းနှစ်ခုဟာစိုးရင်ထိတ်လန့်မှုတွေနဲ့နေထိုင်ရတယ်လို့လဲသတင်းမီဒီယာကောင်စီတွဲဖက်အတွင်းရေးမှူးနှစ်ဦးကျော်စွာဝင်းက VOA ကိုပြောပါရယ
်။လက်ရှိဒီဖြစ်နေတဲ့ဟာတွေတခုစီမှာလောက်ွယ်ပြောအကြောက်တရားတွေရှိနေတယ်။သူတို့ဘင်္ဂါလီတွေပြောင်းဝင်လာပြီးတော့ဒီတက္ကန်ရခိုင်တွေစိုးရင်နေရာရှိတယ်။နောက်ကမွတ်စလင်တွေဘက်ကလည်းအကူတို့တက်ကဲပြင်စခန်းမှာကြောက်ရခိုင်မှာမွတ်စလင်တွေကလည်းဒီအစိုးရကသူတို့အတူမြတ်ပြီးဖို့ပို့ပေါ့နော်။ဟိုဘာလဲပြန်လက်ခံမှုဆိုရဲအနေထားမျိုးတွေတွေ့နေရတယ်။ဒါကြောင့်မို့ပြန်စင်းတာနှစ်ဖက်လုံးကဒီစိုးရိမ်နေတဲ့အနေအထားဟာရှိနေတာတော့အခုတွေ့ကြရတယ
်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုဇန်နဝါရီ23ရက်နေ့မှာတော့ပြန်လည်စတင်လက်ခံမှာဖြစ်ပါတယ်အစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုအောင်မြင်အောင်ကြိုးစားနေတယ်လို့လည်းဦးကျော်စောဝင်းကဆက်ပြောပါတယ်
အစိုးရဘက်ကတော့ဟိုလေဟိုဝန်ကြီးချုပ်စကားပဲဟိုပြောချင်ပါတယ်သူတို့ကတော့ဒီ MOU တဘော MOU မှာသူတို့ဟို agreement ယူထားတာရှိပါလားအဲ့ MOU တိုင်းသူလက်ခံသွားမယ်နောက်ကဒီလက်ခံတဲ့အစီအစဉ်ကိုသူတို့မရမကအောင်မြင်အောင်ဘယ်လိုလဲရှိတယ်စူးစမ်းသွားမယ်လို့သူတို့ပြောတယ်ဒါဆိုရင်သူတို့ကမှတော့ဒီတူတီပြင်ဆင်မှုပေါ့နော်လာတဲ့လူတွေအတွက်ကိုဘယ်ပေါင်းစုံမှာပြင်ဆင်ထားပြီးပြီလို့ဟိုလိုဟိုသူ့ပုံမှာမကြည့်ဘူးသူတို့ပြောလို့ရပါတယ်
မြန်မာသတင်းမီဒီယာကောင်စီနဲ့ပြည်တွင်းသတင်းမီဒီယာတွေဟာရသေးတောင်မြို့နယ်ဒုံပိုက်ရွာ၊ကိုရံကောက်ရွာနဲ့အင်းတင်ရွာ၊မောင်တောမြို့နယ်အတွင်းကအလဲတန်ကျော်တို့အပြင်နေဆက်ခြံစည်းရိုးကာရင်ထားတဲ့နေရာတွေကိုလည်းလေ့လာသတင်းယူခဲ့ကြပါတယ်။နောက်ထပ်လည်းသွားရောက်သတင်းယူဖို့စီစဉ်ဆောင်ရွက်နေပါတယ်။သတင်းမီဒီယာတွေသွားရောက်သတင်းရယူဖို့တည့်ရလိုမှာတော့ဗီးတောင်ကိုသွားရောက်တဲ့လုံညိုကြီးတပ်ဖွဲ့ဝင်တွေဟာကျင်ချောင်းရွာအနီးမှာအကြမ်းဖက်သမားတွေရဲ့လက်လုံမိုင်းဖောက်ခွဲတာခံရပြီးလုံညိုကြီးတပ်ဖွဲ့ဝင်နှစ်ယောက်နဲ့ရင်မောင်းတို့ဒဏ်ရာရရှိခဲ့ပါတယ်။ ကြံဘတ်တိုက်ခိုက်မှုလို့ရက်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံနဲ့ပြည်တွင်းတန်ယုံတို့ကရှုံချခဲ့ကြပါတယ်။စကိုင်းမီနယ်မြောက်ပိုင်းကိုလုံလုံကြီးအခြေအနေရာသတင်းမီဒီယာတွေအနေနဲ့သတင်းရယူဖို့အကန့်အသတ်တွေရှိနေပါတယ်။ရန်ဖန်ရံကမှာတော့အစိုးရအစီအစဉ်တက်မတော်အစီအစဉ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအစီအစဉ်တို့နဲ့တွားရောက်သတင်းရယူခွင့်ရှိပါတယ်ခင်ဗျာ။
ဒီကိစ္စမှာတော့မျိုးနဲ့အချင်းအင်းဒီကြီးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလူကြီးအဖွဲ့ဝင်တွေနဲ့ဒေသခံကြီးရွာသားတချို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ဒီကိစ္စနဲ့မြောက်ပိုင်းပြည်ပကအတွင်းလူကြီးတပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရွေးကြကြီးရွာသား 6,800 ထက်မနည်းတက်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထားဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တက်ဖြတ်မှုတွေဟာသူပြေပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွက်ဘလောက်ထိတက်ရောက်ထိကြိုက်သွားနိုင်ပါသလဲဒီအကြောင်းလာမဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးကြကြသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးဖို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စစ်စစ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ကိုအမြင်ကိုဆွေးနွေးလို့ဒါကိုမိန်းကုံးတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ချုပ်တင်ပေးဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။စနေညတိုက်ရိုက်လည်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဘတ်ဂျက်အသုံးစရိတ်ကိစ္စလွှတ်တော်ကဆွေးနွေးမယ့်အခြေအနေကိုနားဆင်ကြရပါမယ်။မကြာခင်ရက်ပိုင်းအတွင်းပြန်လည်စတင်တော့မယ့်ဒီလွှတ်တော်အစည်းအဝေးမှာ2018ဧပြီလကနေစက်တင်ဘာလအထိကြားကာလ6လအတွက်ဘတ်ဂျက်ကိစ္စကိုအဓိကထားဆွေးနွေးဆုံးဖြတ်ဖို့ရှိတယ်လို့လွှတ်တော်ကိုယ်စားလှယ်အများစုကပြောပါရယ်။နှစ်စဉ်ဧပြီတရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိကိုဗန္ဒာနှစ်အဖြစ်သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာဗန္ဒာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်နေ့စက်တင်ဘာ30အထိပြောင်းလဲသတ်မှတ်ဖို့အတည်ပြုခဲ့တာပါဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင
်လာမယ့် January 15ရက်နေ့မှာလွှတ်တော်အစည်းအဝေးတွေပြန်လည်စတင်မှုရှိနေပြီးဘတ်ဂျက်အကူပြောင်းကာလ6လအတွက်အမျိုးသားစီမံကိန်းဥပဒေကြမ်းနဲ့ပြည်ထောင်စုဗန္ဒာငွေအရာသုံးဆိုင်ရာဥပဒေကြမ်းတို့ကိုဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်နှစ်စဉ်နှစ်တိုင်းဘန္နာနှစ်ကိုဧပြီလ1ရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိသတ်မှတ်ထားရကနေပြီးခဲ့တဲ့လွတ်တော်အစည်းအဝေးမှာဘန္နာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်တစ်နှစ်စက်တင်ဘာ30အထိအတည်ပြုထားခဲ့တာပါ။ဒါကြောင့်ဘန္နာနှစ်နှစ်ခုကြား6လတာကာလအတွက်ဘတ်ဂျက်ကိစ္စကိုအခုလာမယ့်လွတ်တော်အစည်းအဝေးမှာအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွတ်တော်ပြည်သူ့ငွေစည်းရုံးကော်မတီဝင်လိုင်းဘွဲမြို့နယ်လွတ်တော်အမတ်ဦးခင်ချိုးကပြောပါရစေ
။ဘတ်ဂျက်နှစ်ကြောင်းလိုက်တော့6လပေါ့နော်။ကတိုင်းဆိုရင်အေဒီလာနေတော့မတ်လအထိပေါ့အခုကတော့ဘယ်လိုဆုံးလဲအေဒီကနေပြီးတော့စက်တင်ဘာအထိပေါ့6လတစ်ဖြတ်ပြီးဆေးလိမ့်မယ်ကြားပြတ်ပေါ့အဲ့ဒါဒီမှာကျွန်တော်2018 19ကတည်ကြဆွမဟုတ်ကျွန်တော်လောလောဆယ်ဒီရောက်မယ်ဆိုဘတ်ဂျက်နဲ့ပတ်သက်တာပါလားမလဲဆိုလို့ရှိရင်ကျွန်တော်ပုံလူငွေခေါ်တော့ပေါ့နောက်ဆုံးအာရီပေါ့အဲ့ဒါလာလိမ့်မယ်အာရီလာလိမ့်မယ်အာရီလာမစင်အာရီပြီးမှခုနပြောတဲ့6လပတ်လာလိမ့်မယ်နှစ်ခုပေါ့6လပတ်ဥပဒေကြမ်းကျတော့ तू ကမိုးရဒီကာလဖြစ်တဲ့ကြောင့် तू ကစီမံကိန်းလုပ်ငန်းတွေကတော့ဘတ်ဂျက်ဟိုရှိမှာမဟုတ်ပါမှာတော့မဟုတ်ခွင့်လက်ပြမှာမဟုတ်လေအဲ့တော့သူလာမစင်တာမှာ30နဲ့ဒီမလုံမဖြစ်ပေါ့လုံဆဲနဲ့မလုံမဖြစ်လောက်ရမယ်လုပ်ငန်းတွေတော့ပဲဘတ်ဂျက်တမှာပါလိမ့်မယ်လေဒီကြမ်းနဲ့တိဆောက်ရေးလုပ်ငန်းတွေကြတော့18-19အဲ့ဘတ်ဂျက်ကြမှာထည့်ဆွဲမှာပေါ့
ဘန်နာနှစ်နှစ်ခုကြာကြာကာလအတွက်ဘတ်ဂျက်ဟာ2018ဘန်နာနှစ်ရဲ့ပထမ6လထက်နည်းဖို့ရှိနေပြီးမိုးရင်းကာလဖြစ်တာမို့စီမံကိန်းကြီးတွေအတွက်ဘတ်ဂျက်ကိုတော့ထည့်သွင်းရေးဆွဲဖို့မရှိဘူးလို့ဦးခင်ချိုးကပြောပါတယ်လာမယ့်လွတ်တော်မှာကြားကာလ6လတာဘတ်ဂျက်ကိုအတည်ပြုဖို့ကအဓိကဖြစ်ပြီးဘတ်ဂျက်အပြောင်းလဲကာလအတွက်အမျိုးသားစီမံကိန်းဥပဒေရေးဖို့ဖြစ်လာတာဖြစ်တယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်။ဒါဟိုဘတ်ဂျက်အပြောင်းလဲကြောင်း6လတာဘတ်ဂျက်ဆိုတာဟွာဟမှုဖြစ်သွားတာဟုတ်ဘတ်ဂျက်နဲ့အပြောင်းသွားတော့အပြည့်အစုံရဲ့နေရာဒီစက်တင်ဘာကဂုံထိအဲအဲ6လတာဘတ်ဂျက်သတ်သက်ကြံနေတယ်။ဟိုအော်တိုဘားတရနေရာမှာဘတ်ဂျက်ပြစ်ဆက်တာဟုတ်ဆိုတော့အဲကြား6လကာလကတိကျဆွဲရမလို့ဖြစ်နေတာအဲ့ဒါကြောင့်ကျွန်တော်တို့ပြောတာပါအဲဒီဟိုအမြသစီမံလို့ဆိုတာအမှတ်တင်မယ်ရတော့ခမန်းကြီးအဲ့ဒါလည်းတင်ပါဘောနော်ရတော့ခမန်းကြီးကတော့ဟိုအဲ့ဘတ်ဂျက်တိုင်းမှာတင်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာပြုလုပ်တဲ့ဗန္ဒာရေးကော်မရှင်အစည်းအဝေးမှာတော့6လဘတ်ဂျက်မှာစုစုပေါင်းရငွေကျပ်386ဘီလီယံကျော်နဲ့အသုံးစရိတ်ကျပ်1195ဘီလီယံကျော်ခန့်မှန်းထားပြီးတိုင်းနယ်ပြည်နယ်တွေကိုလက်ရှိဘဏ္ဍာနှစ်အတွင်းသတ်မှတ်ပေးခဲ့တဲ့ဘတ်ဂျက်ပမာဏရဲ့90%ကိုပဲထောက်ပံ့ပေးဖို့ဆုံးဖြတ်ထားပါတယ်။ Lamet Sanwari Sanga Yanima Jimpame Piazuloto Siwima, Tito Ubrijan, Achigan Pinya Ubrijan, Kalitanga Queenia Sanya Ubrijan, Sale Ubri Rico Piatan Nibo Sunibule Shinivalishin.
Mamma Kampio Piagarabashin, Goose Celebido NCA Pia Ship where Evo Seaway Jimpare Jangonas in Javame. NCA Lamato Pia Ship where Ninja Yelungans in Usan Puet Evo Seawego. Dignate Tining and Chimma Numa Satin Jimpani Raba.
ကျွန်တော်ဝေလကူလောက်မှာကျင်းပဖို့ရတာတဲ့23ရာစုပင်လုံးတတိယကျင်းစီဝေးမှာတင်ပြနိုင်ရေးအတွက်ရှမ်းမြူရာစီကျုံနိုင်ငံရေးဆွေးနွေးပွဲတွေတာမြင့်ပိတ်ပင်ခံရရတဲ့ပုံပြန်လည်ညှိနှိုင်းဖို့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေစီဝေးခြင်းမှာခဲ့တာပါဒီလိုတာမြင့်ပိတ်ပင်တဲ့ပုံမှာ NCA
ပြပြဖွဲ့တွေကြားဆွေးနွေးပြီးငင်းချမ်းရေလုပ်ငန်းစဉ်နဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားရမယ်လို့ကရင်ယူဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကအခုလိုပြောပါတယ်။
ဒီလိုရှိဖွဲ့ရဲ့ကြားမှာလဲကျွန်တော်တို့ရဲ့ဆွေမှုတွေကိုပေါ်ထုတ်ပြီးတစ်ဖက်ဆွေမှုတွေတွေနဲ့ညှိနှိုင်းဆွေမှုလောက်ရမှာဖြစ်ပါတယ်။ဒီစင်ပါလလဲကစပြီးတော့ NCA
ငွေရေးဆွေးနွေးပွဲကျလူစုသွေးဆောင်ပွဲလူစုဆန္ဒရယူခြင်းမရှိဘဲနဲ့ပင်လုံတတိယကျင်းစီဝေးမှာတင်ပြဖို့မခင့်နိုင်ဘူးလို့လင်းခေခရိုင်စစ်ဂျန်စီပြည့်ရပူးသွဲဆောက်ကြည့်ရေးကော်မတီဒေသခံကိုယ်စားလှယ်စိုင်းပါဟန်ကပြောပါတယ်လူထုအတ္တမပါပဲနဲ့တော့လှုပ်ဖို့တော့နည်းနည်းလေးခက်တာပေါ့နော်အမှန်တော့ရှမ်းတမျိုးသားလုံးနိုင်ငံရေးဆင့်ဆိုတော့နော်တနယ်လုံးမှာရှိတဲ့ရှမ်းလူမျိုးရဲ
ကျောင်းသားတမတော် APSDF ဖွဲ့တွေရဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူစုတွေ့ဆုံပွဲတွေကတော့ရန်ကုန်မြို့ပါဝင်လယ်မြို့တွေမှာကျင်းပခွင့်ပြုခဲ့ပါတယ်။လက်ရှိမြန်မာတမတော်နဲ့တိုင်းဒေသဖွဲ့တွေကြားစည်းရေးတင်မာနေတဲ့ဒေတာဖြစ်တဲ့ရှမ်းပြည်နယ်အတွင်းအကျိုးလူစုတွေ့ဆုံပွဲတာစီခံရတဲ့ပုံမှာ
အန်စီလမ်းမထိုးအပြစ်ခံရစရေးဖွဲ့ရှစ်ဖွဲ့ရဲ့ငင်းချရေးလုပ်ငန်းစဉ်ဖွဲ့ပီပီအက်စီကအရေးပေါ်စည်းဝေးခေါ်ယူနေတာဖြစ်ပါတယ်။သာပြင်ကရင်မျိုးရာစည်းရုံးကရင်ယူဖွဲ့တွေကကရင်မျိုးရာလူမျိုးရေးတပ်မတော်ကအန်လယ်ဖွဲ့ကလည်းအန်စီလမ်းကြောင်းကလုံမဖြစ်တော့သလိုလမ်းမ၂၂ရာစုပင်လုံးညီလာခံကိုလိုအပ်တယ်လို့ရွှေ့ဆိုင်ပေးဖို့ဆိုပြီးတောင်းစုထားတဲ့ပေါ်မှာဒီစည်
ကျွန်တော်တို့ကလည်းဒီလိုမျိုးလုပ်ရမယ်ဆိုတာကိုကျွန်တော်တို့ကလည်းဒီလိုမျိုးလုပ်ရမယ်ဆိုတာကိုကျွန်တော်တို့ကလည်းဒီလိုမျိုးလုပ်ရမယ်ဆိုတာကိုကျွန်တော်တို့ကလည်းဒီလိုမျိုးလုပ်ရမယ်ဆိုတာကိုကျွန်တော်တို့ကလည်းဒီလိုမျိုးလုပ်ရမယ်ဆိုတာကိုကျွန်တော်တို့ကလည်းဒီလိုမျိုးလုပ်ရမယ်ဆိုတာကိုကျွန်တော်တို့ကလည်းဒီလိုမျိုးလုပ်ရမယ်ဆိုတာကိုကျွန်တော်တို့ကလည်းဒီလိုမျိုးလုပ်
နိုင်ကွန်အိမ်တင်ပြပို့ခဲ့တာပါတစ်ဆက်ထဲမှာပဲညညွတ်တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကထိပ်တီးခေါင်းဆောင်တွေနဲ့အစိုးရတပ်မတော်ကထိပ်တီးခေါင်းဆောင်တွေတည်တံ့တွေ့ဆုံဆွေးနွေးရေးဆိုတဲ့ UNFC ရဲ့တောင်းဆိုချက်ဟာအကောင့်တွေပေါ်လာဖို့မနည်းစသေးဘူးလို့အစိုးရငြိမ်းချမ်းရေးကော်မရှင် PC အဖွဲ့ဝင်တူကပြောလိုက်ပါတယ် UNFC တပ်ပေါင်းစုမှပါတဲ့မွန်ပြည်သက်ပါတီကအပြည့်ရ NCA စာချုပ်မှာလက်မှတ်ထိုးမယ်လို့ဆုံးဖြတ်ထားပေမဲ့UNFC တပ်ပေါင်းစုအနေနဲ့ဒါလက်မှတ်ထိုးမှာဖြစ်ကြောင်းမွန်ပြည်သက်ပါတီခေါင်းဆောင်တူကပြောပါတယ် UNFC အဖွဲ့ဝင်ငြိမ်းချမ်းရေးဆွေးနွေးမှုအလားအလာနဲ့ပတ်သက်လို့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
် UNFC တပ်ပေါင်းစုနဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တပ်မတော်တို့ကြား2019နှစ်ကုန်ပိုင်းအထိ18လကြာကြာဆွေးနွေးလာခဲ့ကြပေမဲ့ NCA အပြည့်အစားချုပ်မှာလက်မှတ်ထိုးနိုင်တဲ့အဆင့်အထိရောက်မလာသေးပါဘူးဒီတော့တွင်ပြီးခဲ့တဲ့ဒီဇင်ဘာလတည်းမှာပြည်ရင်းဒီအမျိုးသားတုတ်တက်ရေးပါတီ KMPP တပ်ဖွဲ့ဝင်3ဦးနဲ့အရာသား2ဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ KMPP နဲ့မြန်မာတပ်မတော်တို့ကြားတင်းမာမှုတွေရှိနေတာက UNFC က NCA ကိုလက်မှတ်ထိုးနိုင်ရေးဆွေးနွေးနေတဲ့ကိစ္စကိုနှောင့်နှေးစေတယ်လို့ UNFC ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်
။ဒီနေ့အခြေအနေကဟိုနည်းနည်းပြောင်းလဲဖြစ်သွားတယ်ဗျ။သိမကြခင်တော့ကရင်နီရဲ့ဘော3ဦးနဲ့အရတာ2ဦးကိုနော်တော့ဗမာတပ်မတော်ဘက်ကဖမ်းဆီးပြီးတော့တပ်ပြတ်လိုက်တဲ့အပေါ်မှာကရင်နီကတော်တော်လေးကိုမကြည့်မနှက်ဘူးပြဒီကိစ္စမနေ့နေ့တိစုသွားတဲ့သဘောတော့ရှိတယ်အဲဒီမကြည့်လဲတဲ့ဟာကိုထိပ်ပြီးကောင်းဆောင်များတွေ့ဆုံပြီးတော့ရှိနိုင်ကြည့်မှာပေါ့ဗျတကယ်လို့ကြည်လင်တော့ဒါလက်မထိုးဖို့ရှိပါတယ်ကောင်းဆောင်စုကြည်နဲ့ရောဒီတပ်ချုပ်မင်းအောင်လှိုင်နဲ့ရောတွေ့ဖို့တောင်းဆိုထားတယ်ဗျအခုတိတော့အကြောင်းမပြန်သေးဘူး
NCA လက်မှတ်ထိုးနိုင်ရေးအတွက်အခုလို UNFC ကတောင်းဆိုထားတဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံနိုင်ရေးကိစ္စဟာလက်တွေ့အကောင့်ထဲပေါ်လာဖို့မနည်းစပ်သေးဘူးလို့အစိုးရငြိမ်းချမ်းရေးကော်မရှင် PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်ကျွန်တော်တော့တိတ်မထင်ဘူးကြာကျွန်တော်လည်းအချိန်ချင်းညီနိုင်ကြတာနောက်ဆုံးသူတို့တင်ပြတဲ့စစ်ချက်လုံကြီးပါပြီးခဲ့တာတကယ်တကယ်လုံးရှိခဲ့ပြီကြာကျွန်တော်တို့ကြားတဲ့လောက်တော့မပြစ်တော့ဘူးမယ်လို့တော့သုံးချက်ထားတယ်လို့သိရတယ်ဗျာ UNFC အဖွဲ့အစည်းနဲ့လည်းပြတ်တက်ပြီပေါ့
NCA စာချုပ်မှာမွန်ပြည်သက်ပါတီကလက်မှတ်ထိုးမယ်ဆိုတဲ့ကိစ္စသူတို့ပါတီတွင်းမှာဆုံးဖြတ်ချက်ချထားပြီးသားဖြစ်ပေမဲ့ UNFC အနေနဲ့သာလက်မှတ်ထိုးသွားမယ်လို့မွန်ပြည်သက်ပါတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ဟန်သာကရှင်းပြပါတယ
်ကျွန်တော်တို့အဖွဲ့အတွင်းမှာကနော်ထိုးဖို့ဆုံးဖြတ်ချက်တော့ရှိတယ်ဒါပေမဲ့တို့ကတပ်ပေါင်းစုဖွဲ့ဝင်ဖြစ်တဲ့တပ်ပေါင်းစုနဲ့ညှိရမယ်ဆိုတဲ့လူရှိတယ်လေအဲ့ဒါကြောင့်တပ်ပေါင်းစုနဲ့ညှိနေတာသူဖွဲ့ခဲနေလဲတော့ကျွန်တော်မလုပ်ပါဘူ
း NCA စာချုပ်ဟာအဓိကတပ်မတော်နဲ့ညှိနှိုင်းမှုပြေးလည်မယ်ဆိုရင်ဝင်ပြည်သက်ပါတီတဖွဲ့တည်းကလက်မှတ်ထိုးတာကိုလည်းကြိုးဆိုကြောင်း PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်တဖွဲ့ချင်းတို့လည်းကျွန်တော်လက်ခံမှာပါကျွန်တော်ညီငယ်ရဲ့သားကြီးကတွက်နေပြီကျွန်တော်တို့လက်ခံထုံးစားရှစ်ဖွဲ့နဲ့သွားနေတယ်ဒီကောဒီဖွဲ့တွေဝင်ရောက်ပါပြကြပါဝင်ပါလို့မကြည့်နိုင်တော့ကျန်ရှင်းလို့ရတယ်လို့တိုင်မင်းကူရင်ပြောရတယ်ဗျာအဲတကယ်ဖိနေရဲ့အချိန်ကျတော့တို့လက်နဲ့ကင်အဖွဲ့စည်းနှစ်ခုဖြစ်တဲ့တပ်မတော်နဲ့တိုင်းသားလက်နဲ့ကင်တယ်ဗျာတို့နှစ်ဖက်သဘောတူပြီးတယ်ကျွန်တော်တို့အဲဒီအစိုးရအနေနဲ့ကငင်းငင်းဆိုတော့ဘယ်သူမှအကျုံးမရှိဘူ
းဒါပေမဲ့ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC အဖွဲ့နဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့် NCA စာချုပ်ဟာခိုင်မာမှုမရှိဘူးလို့ UNFC ကသုံးသပ်ကြောင်းဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်။ဒါကြောင့်အပြည့်ရဲ့လက်မှတ်ထိုးပြီးရင် JMC ပြစ်ခတ်မှုစောင့်ကြည့်ရေးပူးတဲ့ကော်မတီကိုအခိုင်အမာဖွဲ့စည်းနိုင်ရေးကအရေးကြီးတယ်လို့သူကဆိုပါတယ်။အစိုးရ PC ကတော့ UNFC ရဲ့တောင်းဆိုချက်၉ချက်ကိုဆွေးနွေးတာပြည်လည်မှုရာသွားပြီလို့ပြောနေပေမဲ့ Democracy Federal နဲ့ Federal Democracy ပြည်ထောင်စုဆိုတဲ့သကကလုံးအငင်းပွားမှုရှိနေတယ်လို့တနက်ကရင်တိုင်းရင်းသားနေမြေခွဲဝေတတ်မှတ်ရေးကိစ္စမှာလည်းပြည်လည်မှုမရသေးဘူးလို့ UNFC ဘက်ကပြောပါတယ်ခင်ဗျာ
။ကိုညဝင်းအောင်စူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်။သတင်းရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့တဲ့ဆွေရင် VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချင်ပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကျမ်းမာရေးခန္ဓာနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူနားဆင်ကြရမှာက
UFC မှာပါတဲ့လက်မှတ်ထိုးဖို့ဆိုလို့ကျွန်တော်တိုက်တွန်းခဲ့ပါတယ်။မွန်ပြည်စစ်ပါတီတစ်ခုတည်းမဟုတ်စင်တော့မွန်ပြည်စစ်ပါတီပါတီနဲ့
ဒါတော့တိုင်းရင်သတင်းလောအစီအစဉ်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့နှလုံးအဆုတ်ရှင်လဲရသူတွေနဲ့သွေးမခဲစေအကြောင်းတင်ပြပေးပါမယ်။နှလုံးအဆုတ်ရှင်လဲထားသူအများစုအနေနဲ့သွေးမခဲစေတောက်ဖို့လိုအပ်ရမှာဖြစ်လာနိုင်တဲ့အန္တရာယ်တွေကိုသတိထားပြီးကာကွယ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။နှလုံးအဆုတ်ရှင်လဲထားပြီးသွေးမခဲစေတောက်ရသူတွေမှာဘလို့အန္တရာယ်တွေကိုသတိထားဖို့လိုပြီးဘလို့ကာကွယ်သင့်တယ်လဲဆိုတာကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမကဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay ပါမကဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီနှလုံးအဆုတ်ရှင်လဲရတဲ့သူတွေနေထားကမြန်မာနိုင်ငံမှာဘယ်လိုနေထားရှိလဲဆရာကြီ
း။ကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီနှလုံးခွဲစိတ်ခံရတာလည်းကျွန်တော်တို့ရှိလာတယ်ဒါကြည့်ဒီပတ်စံမှုနဲ့ပတ်သက်လို့ဒီဖြစ်ပျက်ရတယ်ဆိုတော့ဆိုနေရတဲ့အတွက်ကြောင့်နိုင်ငံတကာအဆင့်ကြီးကျွန်တော်တို့အဆုရှင်တွေကိုအဲလဲပေးနေလဲပေးရတဲ့လူတွေရှိတယ်ဒီလိုလဲပေးတဲ့ကံမှာလည်းမြို့ပေါ်ကလူတွေရှိလို့နေရသူတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒါပေမဲ့သူ့ရဲ့ပြဿနာကတော့အဆုရှင်လဲရတဲ့လူကဆိုလို့ရှိရင်သူ့မကျေစီတော့ပါတယ်အဲ့တော့ဒီအဆုရှင်လဲတဲ့လူဒီတိုင်းသိထားသင့်တာလေးတွေတော့ကျွန်တော်သိထားသင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအဆုရှင်မကောင်းတဲ့တဲ့ဒီလဲရတဲ့သူတွေတော်ပေါ်ဆရာနော်ဒီတိချတဲ့အဓိကချက်တွေကိုရှင်းပြပေးပါလား
ကျွန်တော်တို့ဒီအဆုရှင်ဆိုတဲ့နေရာမှာနှလုံးထဲမှာအဓိကအများဆုံးလဲပြရတော့ aortic valve ခေါ်တဲ့ aortic အဆုရှင်နဲ့ mitral valve ခေါ်တဲ့ mitral အဆုရှင်ဖြစ်ပါလေအဲဒီအဆုရှင်ကပမာပြမှာတော့လေးဘက်နာယောဂပေါ့အဲ့ဒါဝင်နောက်ဆက်တွဲနေတဲ့အဆုရှင်တွေကပျက်စီးသွားတယ်ပျက်စီးသွားတော့ဒီ mechanical obstruction တွေရပြီးတော့ပိတ်ဆို့ပြီးတော့လူရဲ့အသက်အန္တရာယ်ရှိလာနိုင်တယ်ကောင်းလေကျွန်တော်တို့နိုင်ငံကစစ်နီးကျွန်တော်တို့ဒီမှာရှိတဲ့ခန္ဓာတိုင်းလူလူကအဆုရှင်လဲပေးနေပါလေအဲဒီလဲတဲ့အခါမှာ2မျိုးနဲ့စရှိပါလေ2မျိုးကတော့ metal ခေါ်တဲ့ကျွန်တော်အများဆုံးလုပ်ပြီးနေတော့ metal ပေါ့တတ်တူနဲ့လုပ်ထားတဲ့ valve ဒီမှာ titanium လို့ပါလို့နဲ့အဲတကယ်ရက်ဒီပါတဲ့ဒီ mechanical valve ခေါ်တာပေါ့အဲဒါတခုရှိတယ်နောက်တစ်ခုကတော့ chromograph ခေါ်တဲ့ wet တို့ပါလို့ကနေလွားတို့ပါလို့ကနေပါလေဒါပေအရင်ကထုတ်ထားတဲ့ဗာပီကိုကြည့်ပြီးအဲ့ဒါဟိုမူကခုခေါ်ပါလေ။မက်တောဗာပီကဆိုတော့ကောင်းပါလေ။သို့တော်လည်းမက်တောဗာကအငဲသေးမခဲသေးပေါ့ဗျာ။တော့ပါပါလေ။အဲဟိုမူကသမားတွေကတော့တချို့တော့လူရဲတချို့တော့များများလည်းမလူပဲနဲ့တော့ရှိတယ်ပါလေ။ဒါပေမဲ့ကျွန်တော်တို့မက်တောတတ်တူနဲ့လုပ်ထားတဲ့ဗာပီကျက်ထားတဲ့လူတွေကတော့တစ်သက်လုံးအသက်ရှင်နေပြီးတောက်နေရပါလေ။ဘာဖြစ်လို့လဲဆိုတော့ဒီဗာပီရဲ့ဒီတကယ်တည်းရဲ့လှူရှားမှုပေါ်မှာအသားတွေတက်လာတယ်အဲ့ပေါ်မှာပိုးတွေဝင်လာတယ်ဆိုရင်ဘာလို့စားမှုကိုကြည့်တတ်ပြီးတော့အသက်အန္တရာယ်ရှိသွားနိုင်တယ်။ဒါကြောင့်မို့လို့ဒါကိုကိမကျဲစင်းနဲ့ပတ်သက်တာဟုတ်တော့အဆိုရှယ်လူနာတိုင်းကတိကျမှုနဲ့လူတယ်လို့ပြောချင်ပါလေဆရာ
။ဟုတ်ကဲ့ဆရာအဲ့တော့ဘလို့နေရာမျိုးမှာဒီဆေးကိုအသုံးချဖို့လုပ်မလဲဆရာ
။ဘုနာလူကျွန်တော်တို့အဆိုရှယ်လဲသီးသီးဆိုတာနဲ့ကျွန်တော်တို့ကသိတတ်ရပါလေ။အခုကမှတော့ကျွန်တော်တို့ပထမရပိုင်းမှာပရိကကမှတော့ထိုးစည်းလေးပြီးတယ်သွေးမခဲသေးဘူးပေါ့ဗျာ။ဒါပေမဲ့လို့အဲ့ဒီမှာပဲစပြီးတော့ကျွန်တော်တို့တောက်ဆေးနဲ့စတိုက်ပြီးတော့တောက်ဆေးဆိုတဲ့နေရာမှာလည်းသူကအများဆုံးအတည်ရတော့ကူမရင်အုပ်စုပေါ့ဒီကားထဲမှာကူမတင်ဆိုတာလူအများအတည်ရတော့ကူမတင်ကိုဝက်ဖရင်ဆိုတဲ့သူမခဲသေးအမည်နဲ့ပဲအတည်ရပါတယ်။အမကြီးကအဆုရှင်လဲတာလေလူတိုင်းလူလူလဲဒါကိုသိပါလေ။ဒါပေမဲ့သူ့ရဲ့အန်ဒီရီသူ့ရဲ့သုံးဆွဲပုံလေးသူ့ကိုမသုံးဆွဲရင်ဘာဖြစ်ဖြစ်နိုင်လဲဆိုတဲ့အသိရောတရားဖို့လူပါလေ။ဘာလို့လဲဆိုတော့ဒီထည့်ထားတဲ့အဆုရှင်ဟာ 刚刚 function 了不，老没有就被阻断，就要有点手术难的。要么么，对没开弄的，人家拉路线的，啊，路嘛对有剩下的去哪里？啊，就是一路路的嘛，最多要干嘞是比较，碰到对标的话，保障的是，最缺啥子样的不比较棉花嘛，对吧？放回来话，对不开就去打乌。那要么都原来不在家，等于就完了。年多的呢，就那路 international normalized ratio 高的。对，那开这个停车的啊，单价里面，俺也拿出来工具嘞，主要是因为苗多的呢 2.5 把问题了嘛，他嘞，路一路滴滴他那的时间，路呢滴滴家嘛，就那路，那问题的啊，你那一条他比例是吧嘞？哎，那我的路呢，俺也过来就那路啊，公司里有别的别的嘛，知道了是吧？
好，感谢。那么，古路的对面开始东大桥出来了呢，俺的里啊里，刚过来呢，你查好些了是？
对面开始东来路的嘛，出来呢，俺的啊，古大桥里，对，目前龙开里哦，对出大里多的。然后啊，对面开始，么龙老开干嘛嘞？就那路开大的苏城里啊，龙路开的俺的对面开始的阿婆，俺的路么出来啊，就那路哪里有安南路、八路、北车子、西路，就这边开开就那路去到那里，有阿里嘛，叫路线哦。ခလေးမဖြစ်စေနိုင်ဘူး။ဟိုးရွာလေးပါလိမ့်မယ်ချဲ့လို့။အဲ့တော့ကျွန်တော်တို့ကသေးုံကနေမသိနေတဲ့ဟိုကဒီလိုလူရအသားစီးတွေမထိုးဘူး။အဲ့တော့တိတ်ရေးကြည့်ပါလေ။အသားစီးထိုးတာမှအကန့်နဲ့ကြီးသွားပြီ။အဲ့ညမှာတိုးစီသိနေတော့တင်ပါကြီးကကြီးဖြစ်လာနိုင်တယ်။နောက်တစ်ခုကခွဲစိတ်ရမယ်၊ခွဲစိတ်ခံရမယ်။ဥမာအူတဲ့ရောင်လို့ပေါ့ဗျာ။ဒါမှမဟုတ်လို့ရှင်လေ။ဥနာအကန့်ပေါက်လို့ဆိုရင်ခွဲစိတ်ခံရမယ်ဆိုလို့ရှင်လေ။ပြောင်းဝင်ဦးကျွန်တော်ကဒီဝက်ဖရင်တောက်နေပါလေ။ပြင်းမကျဲစေးတောက်နေပါလေ။ဆိုတာကိုပြပြအောင်လေ။နောက်တစ်ချက်ကအရင်အရေးကြီးတာကတော့ကျွန်တော်တို့အချိန်မမှန်ဒီသေးကိုညနေ6နာရီများတော့ကျွန်တော်တိုက်ပြီးတိုက်တာရှိပါလေ။ညနေ6နာရီမှာတောက်ရပါလေ။နောက်တစ်ချက်အရေးကြီးတာတော့ဒီနာရီကိုအထူးဖြင့်ပညာလက်သိမတတ်ဘူးစိတ်ပညာဘူးပြရတယ်လေ။ဒီကမှားမှာတော့တွားတိုက်တဲ့ကမှာသိထွက်လာလား၊ကိုမှာအနီးပြောက်ပြီးဘာလေးပြလာလား၊သိသိကြီးဥဒါလေးကြီးရှိလာလား၊နည်းနည်းထိလိုက်တဲ့ကြီးကြီးကြီးရှိလာလား။အဲ့ဒါဆိုလို့ရှင်ပြောင်းဝင်လို့ချက်ချင်းပြတာပြီးတော့ထိမ့်သိမှုပြန်လည်ပြီးတော့ထိမ့်သိမှုတွေလုပ်ပေးဖို့လိုတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကဒါအဖြစ်ကတော့ခြေကိုစဉ်းသွားတဲ့အခါမှာသူဆက်ရွယ်လည်းပေးပါတယ်။ဒါအပြင်ပြည်စီချာချာလည်းပြောပြလိုက်ပါတယ်။အဲ့လိုလုပ်ချင်အပြင်မလူလားအတဲ့အန်ဒီရီကိုကာမနိုင်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှလုံးဆွရှင်လဲရတဲ့သူတွေအနေနဲ့ဒီသွေးမကက်စီတောက်တဲ့နေရာမှာပေါ့နော်။နောက်ထပ်ရောကျွန်တော်မမင်းပြီးတဲ့အရေးကြီးတဲ့ချက်ရှိသေးလားဆရာ
။ဒီတောက်ပါတဲ့စီဝက်ဖရင်ဆစ်စီကကလေးကိုပုံဝင်ဆောင်လိုက်မယ်ဆိုရင်ကလေးကိုအံပြေပြုတ်နိုင်ပါလေကလေးကြီးသွားလို့ရယ်ကလေးမှာလူစင်မမီပဲမွေးလာတာလေးရှိနိုင်တယ်ဒါကြောင့်ဖြစ်နိုင်ပြီးတော့ကျွန်တော်တို့ကကိုယ်ဝင်တွေကလည်းမဆောင်ဘူးလို့ပြောပါတယ်အကြောင်းမျိုးမျိုးကြောင့်ကိုယ်ဝင်ဆောင်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ပထမ3လအတွင်းမှာထိုးစည်းကိုပဲထိုးပြီးတော့နောက်ဆုံး36ပတ်ကနေပြီးတော့ဒီမွေးတဲ့အချိန်တော့တခါထိုးစည်းကြာကာလလေးကိုတော့ကျွန်တော်တို့အဲဒီတောက်စည်းပေါ့လေအံပြေကျင်းတဲ့ကာလတောက်စည်းပြီးတော့တောက်တယ်အဲဒီသောသာလေးရှိတယ်ဒါလည်းနေရာဒေသပေါ်မူတည်ပြီးတော့ညီတိုင်းရဲ့ဖြစ်နိုင်တော့ကိုယ်ဝင်မရှိဘူးတော့ကျွန်တော်တို့ကတားပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်မင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေကန္တာကိုနားဆင်ခဲ့ကြရတာပါအခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့စိုက်ပျိုးရေးကန္တာမှာပုပ်ကလစ်ကယင်းနှီးမြုပ်နှံမှုတိုးပွားလာဖို့အတွက်အထောက်အကူပြုလုပ်ငန်းတွေကိုဦးစားပေးပြီးတော့အစိုးရစိုက်ပျိုးရေးစရိတ်ကိုတုံးဖို့ကမ္ဘာပံအုပ်စုကအကြံပေးထားပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
ကျိုးရေးကန္တာဖွံ့ဖြိုးရေးအတွက်အစိုးရအသုံးစရိတ်ခွဲဝေမှုမှာအပြောင်းအလဲတွေလုပ်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်ဆက်မှုလေယာဝန်ဆောင်လုပ်ငန်းနဲ့ဆယ်မြောင်းအခြေခံအဆောက်အုံတည်ဆောက်ရေးမှာအသုံးပြုမဲ့ငွေကိုသုတေသနဆယ်မြောင်းစီမံခန့်ခွဲမှုမြေစည်းလွှာစီမံခန့်ခွဲမှုတည်နံမွေးဖြူရေးနဲ့ငါးလုံငန်းတိုးချဲ့ပညာပေးမှုစိုက်ပျိုးရေးစီမံကိန်းရေးဆွဲမှုစတာတွေမှာသုံးသင့်တယ်လို့ဆိုပါတယ်တို့ချက်ပညာပေးလုပ်ငန်းဆယ်မြောင်းဝန်ဆောင်လုပ်ငန်းနဲ့စီမံခန့်ခွဲမှုစတာတွေအတွက်အသုံးစရိတ်ခွဲဝေတတ်မှတ်တာဟာအကျိုးအရှိဆုံးဖြစ်ပါတယ်တဲ့အစိုးရစိုက်ပျိုးရေးအသုံးစရိတ်အသုံးပြုပုံကိုပြောင်းလဲပြစ်ဖို့အကြံပေးထားတာပါပဲဖွံ့ဖြိုးရေးအတွက်လှုံ့ဆော်ရမယ့်ကိစ္စတွေကိုမလုပ်ဖဲမလုံအပ်တဲ့ကိစ္စတွေမှာငွေကုန်ခံပြီး
မယောင်ရစီလူတဲ့ဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်ပါတယ်။ဒါပေမဲ့လက်ရှိစီမံကိန်းတွေကိုအကောင့်တွေပေါ်ရမှာစွမ်းရည်တုံးမြင်ပြီးပုံမှုတိရောက်စွာလုပ်နိုင်ရင်စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်။အကောင့်တွေပေါ်ရမှာစွမ်းရည်ရှိဖို့အတွက်ဒီပညာဆိုင်ရာကိစ္စတွေနဲ့ဈေးကွက်လိုအပ်ချက်အတိုင်းလုပ်ဆောင်နိုင်ဖို့သက်ဆိုင်ရာဝန်ထမ်းတွေကိုအရေ ြင့်တင်နိုင်ပါတယ်ဥပမာဆန်စပါးဆိုင်ပြူရေးအတွက်ပံပိုးထားတာတွေကိုမတူကွဲကြတဲ့အခြားလေယာလုပ်ငန်းတွေမှာသုံးစွဲတာမျိုးဖြစ်ပါတယ်ဆင်မြောင်းနဲ့ကြေးလက်လန်းအဆင့်မြင့်မှုဓာတ်မြေဩဇာနဲ့ပိုးသက်စေအရေးအသွေးထိမ့်သိမ့်မှုမြေစီလွှာစီမံခန့်ခွဲမှုတိုးချဲ့ပညာပေးလုပ်ငန်းမျိုးစိနဲ့ဈေးကွက်တည်စရာဒီမှာအားကောင်းလာရင်လဲစီမံကိန်းအကောင့်ထဲဖော်ရမှာထိရောက်နိုင်ပါတယ်အစိုးရဗဏ္ဍာငွေစီမံခန့်ခွဲမှုကောင်းရင်ကောင်းသလိုအကျိုးခံစားရနိုင်ပါတယ်အစိုးရဘတ်ဂျက်ပြင်ဆင်တဲ့အခါမှာဗဟုအစိုးရဌာနတွေဟာစီမံကိန်းအကောင့်ထဲဖော်နေတဲ့ဒေသဆိုင်ရာဌာနတွေနဲ့ညှိနှိုင်းဆောင်ရွက်ရပါလိမ့်မယ
်အစိုးရဗဏ္ဍာငွေစီမံခန့်ခွဲမှုပုံမှန်ကောင်းမွန်လာရင်အကျိုးခံစားရနိုင်တယ်လို့ဆိုပါတယ်ဘတ်ဂျက်အသုံးစရိတ်ပြင်ဆင်ပုံအသုံးပြုပုံစီမံကိန်းဟောင်းတွေကသင်္ကန်းစာယူနိုင်ပုံစတာတွေပေါ်မှာမူတည်ပြီးစီမံကိန်းအကောင့်တွေပေါ်မှုစွန့်ရီတိုးပွားနိုင်ပါတယ်ဥပမာစိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝင်ကြီးနဲ့လက်အောက်ခံဌာနတွေဟာဝင်ကြီးရုံးကိုဘတ်ဂျက်မတင်ပြမီစိုက်ပျိုးရေးစီမံကိန်းဌာနကိုတင်ပြနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်ဆယ်မြောင်းကဏ္ဍမှာပိုပြီးအကျိုးဖြစ်ထုံးဖို့အတွက်အခြေခံအဆောက်အုံတည်ဆောက်ရေးမှာယင်းနီးမြုပ်နာမှုမပြူပဲအခြေခံအဆောက်အုံစီမံခန့်ခွဲမှုမှာယင်းနီးဖို့လိုပါတယ်အသစ်ဆောက်လုပ်မဲ့အစားလက်ရှိဆယ်မြောင်းစနစ်ပုံမှန်ကောင်းမွန်လာအောင်ယင်းနီးမြုပ်နာတာဟာဆယ်မြောင်းစီမံကိန်းကိုပိုပြီးအကျိုးတက်ရောက်စေပါတယ
်စိုက်ပျိုးရေးပညာပေးလုပ်ငန်းမြင့်တင်ရေးမှာပထမဦးဆုံးလုပ်ရမှာကတော့ပညာပေးဝန်ထမ်းတွေအရေးအသွေးရှိလာအောင်ဘတ်ဂျက်အသုံးစရိတ်များများပေးဖို့ဖြစ်ပါတယ်စံစဘာထုတ်လုပ်မှုကနေမတူကွဲကြတဲ့အခြားလေယာသုံးလုပ်ငန်းကိုပြောင်းလဲလုပ်ကိုင်နိုင်အောင်ရည်ရွယ်တာဟာပညာပေးလုပ်ငန်းရဲ့အလေးပေးဆောင်ရွက်မှုဖြစ်ရပါလိမ့်မယ်ဒီနေရာမှာနည်းပညာအသုံးပြုမှုအလှရှင်ရဲ့ကူညီထောက်ပံ့မှုပုဂ္ဂလိကကဏ္ဍစတာတွေကအရေးကြီးလာပါတယ်စိုက်ပျိုးရေးပညာပေးဌာနနဲ့အခြားစိုက်ပျိုးရေးဌာနတွေထီရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့လဲလိုပါတယ်။တမဝါယမအဖွဲ့အစည်းပုဂ္ဂလိကဘဏ်အသေးစားငွေကြေးလုပ်ငန်းစရာတွေကိုကူညီပံ့ပိုးနိုင်ဖို့အတွက်မြမလေယာဖွံ့ဖြိုးရေးဘဏ်ကိုပြုပြင်ပြောင်းလဲရင်လဲအစိုးရအသုံးစရိတ်ဟာအကျိုးရှိလာနိုင်ပါတယ
်။2019က2021အထိဖြစ်တဲ့9နှစ်ကာလအတွင်းမှာအလူရှင်ရဲ့ထောက်ပံ့မှုနှစ်ဆတိုးလာလိမ့်မယ်လို့ခန့်မှန်းပါတယ်။ဒေါ်လာတဲ့ပံပိုးဖို့ဂရုပြုထားတာကဒေါ်လာသား960ရှိပြီးတိုးပွားလာလိမ့်မယ်လို့ခန့်မှန်းရပါတယ်။စိုက်ပျိုးရေးဝန်ကြီးဌာနမဟာဗျူဟာဦးတည်ချက်နဲ့ကိုက်ညီအောင်ထောက်ပံ့တဲ့နေရာမှာအလူရှင်အဖွဲ့အစည်းတွေဟာအစိုးရတဲ့တာပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဟာအလူရှင်တွေပွေးတဲ့ဗဏ္ဍာငွေနဲ့အသိပညာကိုအပြည့်အဝအသုံးချနိုင်စွာမရှိတဲ့အတွက်ပေးသလောက်အကျိုးမခံစားရဘဲဖြစ်နေပါတယ်။မနေ့ကစတဲ့9နှစ်ကာလကိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာနဲ့ယင်းနီးမြုပ်နှံမှုအစီအစဉ်လို့ခေါ်ပါတယ်။ဒီအစီအစဉ်ကိုအကောင့်ထဲပို့ဖို့အတွက်ပုဂ္ဂလိကယင်းနီးမြုပ်နှံမှုတွေတိုးပွားလာဖို့လိုပါတယ်။ဒါကြောင့်စိုက်ပျိုးရေးမူဝါဒနဲ့စီးပွားရေးဆိုင်ရာစီမံဥပဒေပုံမှန်ကောင်းမွန်အောင်ဆောင်ရွက်ရပါလိမ့်မယ်။ပုဂ္ဂလိကလုပ်ငန်းနဲ့ပြိုင်ဆိုင်သလိုဖြစ်မဲ့ကိစ္စတွေကိုရှောင်ရှားဖို့အကြံပေးထားပါတယ်။ပုဂ္ဂလိကယင်းနီးမြုပ်နှံမှုတိုးပွားလာဖို့အတွက်အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစရိတ်ကိုတုံးဖို့ကမ္ဘာ့ဘာမအုပ်စုကအကြံပေးထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်ပေးတဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါအခုတော့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ပေးထားပါတယ်ရှင်
စဉ်တင်ဆက်သွားမယ်တိုင်းဒသင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်မျိုးသားပါတီ ANP အစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မုံကိုဒေသအတွင်းရေမြုပ်မိုင်းနှလုံးပေါက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိစောက်နေတဲ့ငင်းချင်းလုပ်ငန်းစဉ်အခြေအနေတွေအကြောင်းကိုကြားကြရပါမယ်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်အမျိုးသားပါတီ ANP ကလွတ်တော်ကိုယ်စားလှယ်တွေဗဟိုလုံမှုဆောင်တွေနဲ့မြို့နယ်ကော်မတီဝင်တွေပါဝင်တဲ့အစည်းအဝေးတစ်ရက်ကိုစစ်တွေမြို့မှာရှိတဲ့ပါတီဗဟိုဌာနချုပ်မှာဒီလပထမပတ်က၄ရက်ကြာပြုလုပ်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့နဲ့အဲ့ဒီအချိန်တွင်းမှာဥက္ကဋ္ဌတာဝန်တွေကိုရပ်တန့်ထားမှာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေအပါအဝင်အခြားကိုယ်စားလှယ်တချို့နှုတ်ထွက်ခွင့်တင်ထားတာနဲ့ပတ်သက်ပြီးတော့လဲကာယကံရှင်တွေနဲ့ရှင်းလင်းစရာရှိသေးတဲ့အတွက်နှုတ်ထွက်ခွင့်မပြုဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒါအပြင်ရခိုင်ပြည်နယ်ကနိုင်ငံရေးအခြေအနေနဲ့ရခိုင်အမျိုးသားရှေ့လုပ်ငန်းစဉ်ပါတီကျင့်လက်ခိုင်မာရင်းနဲ့ပါတီတည်ဆောက်ရေး23ရာစုပင်လုံညီလာခံတက်ရောက်တာနဲ့ပတ်သက်ပြီးအကြံပြုချက်တွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်လစ်လပ်နေတဲ့ပါတီဥက္ကဋ္ဌနေရာကိုလည်းလက်တလောအခြေအနေမှာအစာထိုးခန့်အပ်မှာမဟုတ်တယ်လို့ပါတီကိုဥက္ကဋ္ဌအဖွဲ့အတွင်းရေးမှူးအဖွဲ့တွေကစုပေါင်းဦးဆောင်သွားမှာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ထိခိုက်ဒဏ်ရာရရှိသူ၅ဦးနဲ့ကနှူးမှစိုးရင်ရပြီးတော့တင်းထောက်စရာဥပယောဆောင်းခေါင်မှာခြေထောက်တစ်ဖက်ဖြတ်လိုက်ရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဇန်နဝါရီလ၁ရက်နေ့ကမုံကူးမြို့က၎င်းတို့နေထိုင်ခဲ့တဲ့မန်ချက်ကျေးရွာဟောင်းလျာနီးမှာရွာသား၅ဦးထိမ့်ခွေသွားရမှာမိုင်းနှမီပြီးပောက်ကွဲခဲ့တာဖြစ်တယ်လို့မုံကူးဒေသခံကပြောပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေဟာတရုတ်နိုင်ငံမန်စီမြို့မှာရှိတဲ့စစ်ရုံးမှာအရေးပေါ်စေဝါကူးသခံနေရတယ်လို့မိသားစုဝင်တွေကပြောပါတယ်။
လာမယ့်ဇန်နဝါရီလ23ရက်နေ့နဲ့24ရက်နေ့မှာမွန်ပါတီပေါင်းစည်းမှုညီနိုင်ရေးအဖွဲ့ရဲ့ဦးဆောင်မှုနဲ့မွန်ပြည်သူညီလာခံတရားကျင်းပမှာကိုတရားဝင်နိုင်ငံရေးပါတီများဖြစ်တဲ့မွန်အမျိုးသားပါတီ MNP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ပါတီတို့မတက်ရောက်နိုင်ကြောင်းထုတ်ပြန်ထားပါတယ်မွန်တမျိုးသားလုံးညီညွတ်ရေးထက်ပြိုကွဲရေးကိုဦးတည်နေပြီးမွန်အမျိုးသားတရက်လုံးအပေါ်ဆိုးကျိုးတာဖြစ်စေမဲ့ဒီညီလာခံကိုမွန်အမျိုးသားပါတီအနေနဲ့အတိအမှတ်မပြုနိုင်ကြောင်းမွန်အမျိုးသားပါတီအထွေထွေအတွင်းရင်းမှုနိုင်လရေးသမားကပြောပါရယ် MNP ပါတီဝင်တွေအလုံးမွန်ပြည်သူညီလာခံကိုတက်ရောက်ခြင်းမပြုဖို့ဇန်နဝါရီလ၈ရက်နေ့ကတတိပေးစာတစ်စောင်ထုတ်ပြန်ထားတာကိုတွေ့ရှိရပါတယ်အလားတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီလည်းမွန်တမျိုးသားလုံးကိုကိုစားမပြုတဲ့အပြင်ဒီမိုကရေစီစံနှုန်းလုံနီးလုံဟန်မှတွေ့ဖီနေတဲ့ညီလာခံတစ်ခုသာဖြစ်တဲ့အတွက်ပါတီအနေနဲ့ကိုယ်စားလှယ်ဆဲလွတ်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်
။ထိုင်းနိုင်ငံကနေမွန်ပြည်နယ်ကိုတရားမဝင်စင်ဆောင်လာတဲ့မော်တော်ယာဉ်71စီးစားဝက်ကောင်ကြီး350ခန့်ကိုတပ်ဆိုင်ရာပူပေါင်းဖွဲ့တွေကနေဇန်နဝါရီလ5ရက်နေ့ကထပ်မံဖမ်းဆီးရမိခဲ့ပြီးမုံသမနယ်မြေရဲစခန်းမှာအမှုဖွဲ့အရေးယူထားတယ်လို့မွန်ပြည်နယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါတယ်။ဖမ်းမိတဲ့ဝက်တွေမှာဝက်နဲ့ပတ်သက်တဲ့ရောဂါရှိမရှိကိုစစ်ဆေးဖို့ဝက်သွေးရည်ကြီးကိုရကုံဇာခွဲခန်းကိုပို့ဆောင်ထားကြောင်းနဲ့ဖမ်းမိထားတဲ့ဝက်တင်ရင်နဲ့ရင်မောင်း၅ဦးကိုတော့ပြည်နယ်စိုးရခွဲရဲ့လမ်းညွှန်မှုနဲ့ရေးယူသွားမယ်လို့ဆိုပါတယ်။ခိုင်းနိုင်ငံကဝက်တွေဆရာမဝင်ဝင်ရောက်လာမှုကြောင့်လက်တော်ပြည်နယ်အတွင်းမှာဝက်မွေးမြူရေးခြံ50ကျော်ကဝက်တွေကိုအဝယ်တန်းတွေလာရောက်ဝယ်ယူခြင်းမရှိတဲ့အတွက်ကြက်သိမ်းရနဲ့ချီနှစ်နာဆုံးရှုံးမှုတွေဖြစ်ပေါ်နေတာကြောင့်ဒီအခြေအနေကိုကာကွယ်ပေးဖို့နဲ့ဖြေရှင်းပေးဖို့ဒီဇင်ဘာ23ရက်နေ့ကမွန်ပြည်နယ်မွေးမြူရေးလုပ်ငန်းဘွဲ့ချုပ်ကမွန်ပြည်နယ်စိုးရခွဲထံမှတင်ပြထားခဲ့ပါတယ်။
ရှမ်းပြည်အရှိပိုင်းမိုင်းဖြတ်မြို့နယ်မှာရွှေတူးဖော်ရေးစီမံကိန်းအောင်မြင်ရေးအတွက် SS Resource Asia Company ကအုပ်ချုပ်ရေးအာဏာပိုင်တွေမြေတိုင်းဦးစီးဌာနနဲ့တစ်တောဌာနကပုံကိုယ်တွေနဲ့အတူလူထုနဲ့တတိယအကြိမ်တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့ကတွေ့ဆုံညှိနှိုင်းခဲ့တာဖြစ်ပြီးမိုင်းဖြတ်ဒေသခံလူထုတွေကတော့
ดีช่วยดูพอมูซิมันเก่งกว่าอารมณ์ไม่ใช่เจ้าเปลี่ยนสูเรลูมันใช่เมื่อไหร่จะผิวปาดีSNDPโอกาสไซคัมสันกาเปลี่ยวไปเลยกรมนี้ก็ช่วยดูพอผู้เลี้ยท่าได้เอเรียแต่เดินจ่อชีวีเอเดียโซโจโกมันใช่เมื่อไหร่เหตุการณ์เจียวอุสุสต้องอุสุกาเดรักขันเวคันสายมาเพื่อเจ้าแต่เชื่อเมื่อไหร่น่าให้ลงอุสุกาช่วยดูพอมูเจ้าเดรักขันนุทุยินสายเนี่ยได้ดูข่าวดีกว่าติงหันสายอยู่บีช่วยดูพอมูซิมันเก่งกว่าอารมณ์ไม่ใช่เจ้า กรมนี้ก็เนี่ยดูพอเยอะกว่าสั่งละอ่างเทพพอนี่เมื่อสุดยันดอเป็นยันทันทันสั่งเจงกับกวดตัวมาเพื่อเจ้าตัวก็สวาเลยไม่ใช่เนี่ยใจหนุ่มจะได้ดูคุณลงนี้ไปช่วยดูพอผู้คนผู้ใช้ยาท่าเดสส์รีสอร์สเอเชียกรมนี้ก็ได้รับการรู้ทุกการสั่งเจงสนับยาละเจ้าซีมังเก่งเอาเงินผู้อื่นนัทเอาสักคนคนนี้ออกกำลังกันเจงเดี๋ยวจะมาละกันเจงเนี่ยอ่ะคู่จะนวายละคนนี้ยังนี่กันเจงลู่ทุ่นเนี่ยด้วยส่งยี่นั่งเข้าไปเลย
อคุตเต็นรัวเร็วสลัดเดนเซปีดวามาบ้ายามาสุยานเนตัยนาเลนักแก่อพอริจัดดิสังนีเรนิจัยลงงานเซนวยฮามาตุนีเรชเชงกามุปงซานวยเจ้าน้องนี้จันจานนี้เซชินิมาชินิบาร์เออัตยาเซนไนบุพอสังนีจิมาเวตัยนาดีดาตชูมาเลตัยกวรุยเทปวานีเซเพตลูตัมรอนีเนนิจัยกูฮันจานนีเรลูเลนังไงยิ่งเกคับริกาตงตาบาร์เอ
ที่ก็เรื่องนี้ใช่ยังยิ่งใช่ยิ่งพิเศษกูชิงกันได้ปงสังฮะก็เลยมูดีสิเนี่ยจะเข้าใจสิเนี่ยลูกอภิญญาเรื่องมันยิ่งดูได้เนี่ยมันในงานลงสัญญาจังหวะมีติมุกฤษฎาอุเอพีเอฟทีเอองศาอุตังเขยกับเปลวว่าเลยนี่เลยสิชิงกันกล่าวมานี่ในพิเศษกูชิงกันได้ปงสังฮะแต่รู้อีอุจาร์มาต้องมันพิมพ์แต่คู่กันเราเอ็นซีเรื่องมันยิ่งทุบปีเดือดดูดีไปฮะกันนัดคุยเสร็จเอ็นซีกูเรื่องมันยิ่งทุบดอเลยเว้ยเอ็นซีเอกูกูจะมูเนี่ยเป
ဒီမှာမလိုက်ပါနိုင်တဲ့လူတွေအနေနဲ့တိကြားလမ်းကြောင်းဆိုတဲ့ဟိုလားစဉ်းစားချက်တစ်ခုရှိတယ်ကျွန်တော်တို့အားလုံးဟာဒီငငယ်ချင်းတွေကကုချန်ရှိနေတဲ့အဖွဲ့တွေမပါဝင်ပဲနဲ့လေဒါကြီးကချိုးချုံမှုတွေတော့ဘာခက်ခဲရှိတယ်ယူအန်အစီအရနိုင်ငံရေးဆွေးနွေးရေးညှိနှိုင်းဖွဲ့တီဘီအန်နဲ့အစိုးရညှိနှိုင်းရေးကော်မရှင်ပီစီတို့ရဲ့ဆွေးနွေးမှုကလည်းအခုဆိုရရတဲ့လို့ရှမ်းပြည်နယ်မြော
ကိုကကုလို့ထောက်ပြပါတယ်ရင်းနှီးချီကတောင်းဆိုတဲ့အချက်ကိုကျက်ဆွဲပေါ်မှာဆွေးနွေးလိုက်တာလူစံကားလားဆက်ကြောက်လားရှိသွားပြီဒါဝိအစာဆုံးပြန်ဆွေးနွေးရအောင်မယ်တဲ့ဘောဖြစ်တယ်ဒါကြီးကတမင်ကြံ့ကြံ့အောင်လုပ်နေသလားဆိုတာအခုလို့ညင်းချမ်းရေးကြံ့ကြံ့နေတာဟာတမရောဘက်ကဆွေးနွေးပွဲတွေကိုခွဲခြားလုပ်ဆောင်နေတာလို့
နိုင်ငံရေးလှစောင့်တာသူဦးတန်းစိုးနိုင်ကပြောပါတယ်တခုတမရောရဲ့ဟိုတည်သည်အမြင်မျိုးပေါ့ဗျာဘယ်ဘွဲ့ဆွေးနှုန်းပါဘဟုသုံးဖွဲ့နဲ့တော့မဆွေးနှုန်းနိုင်ဘူးတော့စုပြီးမဆွေးနှုန်းနိုင်ဘူးတမရောရဲ့အဲ့ဒီတည်သည်အမြင်မျိုးပေါ့ဗျာစစ်မှန်တဲ့ငင်းချင်းရေးရရှိဖို့ပြည်တွင်းစစ်ကြီးရပ်တန့်ရေးအတွက်အန်စီလက်မှတ်ရေးသူပြီးငင်းချင်းရေးဆွေးနွေးပွဲကိုဆက်သွားနေတဲ့ရှစ် ဒီကတော့ရှိတယ်လို့လည်းသုံးသပ်နေကြပါတယ်ခင်ဗျာ
ဆက်ပြီးတော့UNFCရဲ့အဓိကအဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီဟာNCA လက်မှတ်ရေးထိုးနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေမှာရှိနေတယ်လို့UNFCညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့လည်းအစိုးရငြိမ်းချမ်းရေးကော်မရှင်PC နဲ့ဆွေးနွေးညှိနှိုင်းမှုအတွင်နောက်ဆုံးတက်ဆွနေတဲ့အချက်တွေအပေါ်ဖြေရရှိရေးအတွက်နှစ်ဖက်ထိပ်ပိုင်းခေါင်း
ဒီမှာလက်ဆက်ချောင်းရည်နေမှာကျင်းပခဲ့တယ်ဘိုးကမတီရေးပေါ်စီဝေးပြီးမှာစီစဉ်ဆောင်ရွက်ဆောင်ရွက်ပြီးစီးပါကအစီအလက်မှတ်ရေးထိုးနိုင်မယ်လို့ပါတီသတင်းစင်မှာဖော်ပြထားပါတယ်ယူနီအက်စီဘိုးလုံးမှုဆောင်တိုးချက်စီဝေးမှာမွန်ပြည်တစ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးနဲ့စတင်ပြီးတင်ပြလာတာရှိတယ်လို့ယူနီအက်စီပြောရေးဆိုခွင့်ရှိသူဦးသွန်းစောကအခုလိုပြောပါတယ်ဟိုမကြောက်ရမှု
ဒီလိုကတော့ဒီလိုမျိုးတစ်ခွေအနေနဲ့ဆုံးဖြတ်ထားတယ်။တက်ဖို့ဒီဆုံးဖြတ်ချက်ကတော့ဒါကျွန်တော်တို့အသိမပြုတာပေါ့။ဒါကျွန်တော်လက်မှတ်ရေးထိုးရေးသဘောထားကအတိအကျမလို့ပေါ့။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကတော့ NCA လက်မှတ်ထိုးနိုင်ရေးအတွက်မွန်ပြည်တစ်ပါတီကိုအခုလိုတိုက်တွန်းခဲ့ပါတယ်။ဒါရောအဖြစ်မှာပါတယ်လက်မှတ်ထိုးဖို့ဆိုတော့ကျွန်တော်တိုက်တွန်းခဲ့ပ
ပါတီဘက်ကအတီးပြုပြောဆိုတာမရှိသေးပါဘူး။မွန်ပြည်တပ်ပါတီကနေပါဝင်နေတဲ့ရင်းညွတ်တော်တိုင်းရင်းသားလူမျိုးများဖွဲ့တွဲကောင်းစီ UNSC ပြောရေးဆိုခွင့်ရှိသူဦးထွန်းဆောင်ကအခုလိုဆိုပါတယ်။ကျွန်တော်တို့ဒီမသက်တည်ကောင်းဆောင်တွေ့ဆုံခြင်းဖြင့်အညက်တည်ဆုံနေတဲ့ချက်တွေကိုဖြေရှင်းရကြမယ်။အခုလိုရှေ့မတိုးနိုင်ဖြစ်နေတဲ့အချက်တွေကို
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ။ရခိုင်အမျိုးသားပါတီ ANP အစည်းအဝေးကျင်းပရမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နောက်တစ်ခွင့်တင်ထားတာကိုပြန်လည်သုံးတပ်ဖို့အပါဝင်ပါတီလုပ်ငန်းစဉ်တွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမွန်ကိုဒေသအတွင်းမြေမြုပ်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးတရုတ်နိုင် တ်ဆင်တင်ဆက်သွားမယ်တရင်သတင်းလွားပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တင်ဆက်ပေးတဲ့ဒီထိုင်းနိုင်ငံအခြေစိုက်ပြည်နယ်အဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဝင်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမတို့ဒီတောက်ကြနေမနဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်။
မေကန်သမားရွေးကောက်ပွဲကိုကြောင်းဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုတည်ပါဖို့ရုရှားနိုင်ငံကကြိုးပမ်းခြင်းကြောင်းဖော်ပြထားတဲ့အမေရိကန်ထက်လွတ်တော်ရဲ့အစီရင်ခံစာအချိန်မြင့်မရှိသလိုနိုင်ငံဆက်ဆံရေးကိုထိခိုက်စေကြောင်းရုရှားနိုင်ငံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်ထက်လွတ်တော်ဒီမိုကရက်ကိုဇယ်ရဲ့အစီရင်ခံစာမှာတော့ဒီမိုကရေစီစနစ်ကိုတိုက်ခိုက်တဲ့ရုရှားရဲ့လုပ်ရည်တွေဟာအမေရိကန်ရွေးကောက်ပွဲမှာမကဘဲနိုင်ငံတကာအတိုင်းအတာနဲ့ဖြစ်ပေါ်နေကြောင်းပြောဆိုထားတယ်လို့သမ္မတဒေါ်နယ်ထရန့်အနေနဲ့ချိန်ချောက်မှုတွေကိုရင်ဆိုင်ဟန်တားဖို့ပြက်ကွက်ခဲ့ကြောင်းလည်းပြောဆိုထားတာပါ။အမေရိကန်သမ္မတထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေရတဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တွဲဆုံမှုလူချင်းမှလိုလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။အနေရောကနော်ဝေဝန်ကြီးချုပ်နဲ့တွဲဆုံဆွေးနွေးပြီးနောက်ပိုင်းလုတ်တဲ့ဒေသရှင်းလင်းပွဲတွင်ရုရှားနဲ့ပူးပေါင်းချက်စည်းမှုတွေမရှိတဲ့အကြောင်းသမ္မတကထပ်မံညှဉ်းဆန်းပြောဆိုပြတာပါ။ဒီခိုင်ပြင်းတဲ့မောင်တော်မြို့နယ်မှာမိုးစင်းရွာသား10ဦးဥပဒေမဲ့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုရေးရည်ဝင်တဲ့လူခွင့်ရေးချူပေါမှုတွေအားလုံးကိုဖော်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဘက်ကိုမြန်မာဆွေးနွေးကလက်ခံမှုဥရောပသမ္မဂ EU ကတိုက်တွန်းလိုက်ပါတယ်။ဒီခိုင်ပြင်းတဲ့မြောက်ပိုင်းမောင်တော်မြို့နယ်အင်းတင်ချေရွာတုတ်တမှာတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တိစုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲ EU ကတိုက်တွန်းပြောဆိုလိုက်တာပါ။ဒီနေ့ထုတ်ပြန်လိုက်တဲ့ EU ကြေညာချက်မှာတော့ဒီခိုင်ပြင်းတဲ့မြောက်ပိုင်းမှာဖြစ်ပေါ်တဲ့အကျဉ်းဖက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်နောက်ဖြစ်မှန်ကိုသိရှိနိုင်အောင်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့သတင်းမီဒီယာတွေကိုမြန်မာဆွေးနွေးခွင့်ပြုဖို့တိုက်တွန်းနေတာပါမြန်မာနိုင်ငံကိုတိုးရချခီးစဉ်ဖြစ်ဒီကနေ့ပဲရောက်လာတဲ့ဂျပန်နိုင်ငံကြားဝန်ကြီးတာရိုကွန်နိုဟာဒီကနေ့မှာတော့ရန်ကုန်မြို့ကစစ်တွင်းကျဆင်းသူဂျပန်စစ်သည်မြုပ်နှံထားတဲ့တင်းချင်းကိုတွားရောက်ကာကွယ်ပြုပါတယ်ဂျပန်နိုင်ငံကြားဝန်ကြီးကမနက်ပတ်မှာတော့မြန်မာနိုင်ငံကြားဝန်ကြီးလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိသလိုတက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအွန်လိုင်းနဲ့လည်းတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။စနေနေ့မှာတော့ပြည်ခတ်တွေချုပ်ရတဲ့ရခိုင်ပြည်နယ်ကိုသွားရောက်မှာပါ
တင်အချင်းချုပ်ကိုကွန်လုံးကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရင်းမူကမှခွန်ယူဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီအထိလိုင်းမီတာ24 25 32 50နဲ့လိုင်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.